ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့ရှိခဲ့တဲ့ရုပ်အလောင်းတွေဟာရွာသားတချို့နဲ့လူကြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့ဘင်္ဂလီအကြမ်းဖက်သမား၁၀ဦးဖြစ်ကြောင်းတမတော်ကစုံစမ်းစစ်ဆေးပြီးတည်င်းထုတ်ပြန်လိုက်တဲ့အပေါ်မြန်မာနိုင်ငံကြီးတုံသက်သူတွေကကြိုဆိုလိုက်ပါတယ်။ဒီပြမှုကိုတရားဥပဒေနဲ့အညီအရေးယူဆောင်ရွက်မယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေကိုရှော့ကျစေနိုင်မယ်လို့ရှုမြင်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မောင်တော်မျိုးနဲ့အင်းတင်ရွာတုတ်တံမှာတွေ့ရှိတဲ့အမည်မသိရုပ်အလောင်း၁၀လောင်းနဲ့ပတ်သက်ပြီးဒုတိယဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာတပ်မတော်သားလုံခြုံရေးတပ်ဖွဲ့ဝင်နဲ့အရက်သားဝန်ထမ်းတွေအပြင်ဒေသခံရွာသားစုစုပေါင်းလူ90လောက်ကိုစစ်ဆေးပြီးတဲ့နောက်မှာဒီရုပ်အလောင်းတွေဟာဘင်္ဂါလီအကြမ်းဖက်သမားတွေဖြစ်ကြောင်းနဲ့ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်တပ်ဖြတ်မှုမှာပါဝင်သူတွေကိုဥပဒေအရရေးယူမှာဖြစ်တယ်လို့အထက်အဆင့်ကတာဝန်ရှိကုတ်ကဲသူတွေကိုလည်းဖော်ထုတ်ရေးယူမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တမ်မတော်ကဒီလိုထုတ်ပြန်တာနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောဆိုပါတယ
်။တမ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကနေဒီလိုပေါ့လေ။စနစ်တကျစုံစမ်းစစ်ဆေးပြီးတော့ဒီလိုတွေ့ရှိချက်ကိုတရားဝင်ထုတ်ပြန်တာမျိုးကကြိုဆိုရမယ့်ခြေလှမ်းပဲလို့ကျွန်တော်ကတော့မြင်တယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီတရားဥပဒေနဲ့အညီပေါ့လေဖြည်းဖြည်းရောက်ရောက်အရေးယူဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့ဒီတရားဥပဒေနဲ့အညီအရေးယူဆောင်ရွက်မှုကိုလည်းပဲပထမမီဒီယာတွေရောနိုင်ငံတကာရောအချိန်နဲ့တပြေးညီဖြစ်ရှိနိုင်အောင်ဆောင်ရွက်နိုင်မယ်ဆိုရင်ပို့ပြီးတော့ဖြစ်ရောက်နိုင်တယ်လို့မြင်တယ်။ဒါကျွန်တော်တို့မှာအမှားမရှိဘူးလိုအပ်ချက်မရှိဘူးအားနည်းချက်မရှိဘူးလို့အလုံးစုံခုခံကာကွယ်နေတဲ့ပုံစံမျိုးကနေပြီးတော့လက်ရှိအခြေအနေမှာဒါဟာစပြီးတော့ပြောင်းလာတဲ့အနေအထားဖြစ်ကောင်းဖြစ်နိုင်တယ်လို့တော့သုံးသပ်ပါတယ်
။ဒီလိုထုတ်ပြန်လိုက်တာကြောင့်နိုင်ငံတကာကစုံစမ်းစစ်ဆေးရေးအဖွဲ့တွေဆေးလွှတ်ရေးအတွက်ပုံမတောင်းဆိုလာနိုင်တယ်လို့မှန်မှန်ကန်ကန်တရားစီရင်နိုင်မယ်ဆိုရင်နိုင်ငံတကာဖိအားတွေရော့ကျလာနိုင်မယ်လို့ရှုမြင်ကြောင်းလည်းပြောပါတယ်
။တစ်ဖက်မှာလည်းပဲနိုင်ငံတကာအတိုင်းဝိုင်းကတော့ဟိုစုံစမ်းစစ်ဆေးရေးအဖွဲ့တွေဆေးလွှတ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဖိအားပေးတာမျိုးတွေပြောတာမျိုးတွေကတော့များလာနိုင်တယ်။အချိန်ထဲမှာပဲကိုယ်ကစုံစမ်းစစ်ဆေးမှုတွေပေါ်ထုတ်ရေးယူမှုတွေတရားစီရင်မှုတွေဟာလွတ်လပ်ပွင့်လင်းပြီးတော့တရားမျှတနေနဲ့ဆိုရင်နိုင်ငံတကာရဲ့ဖိအားတွေကိုအတန်အသင့်ဖြေလျော့နိုင်မယ်လို့မြင်တယ်
။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။နိုင်ငံတကာဖိအားကတော့ဒါတွေမတွေ့တဲ့ဖိအားတော့ပေးနေပါပဲလေ။သူတို့ပေးရတဲ့အကြောင်းတရားကဟိုမျိုးသက်ကတမျိုးကိုအခုလိုတွေ့တဲ့အခါကျတော့လည်းပုံပြီးမှာပါလေ။ဒီလိုရှိတာပေါ့ဖြစ်ပေါ်ကျလွန်သွားတဲ့ဖြစ်စဉ်ကလည်းအဆအဆုံးကြည့်လိုက်တဲ့အခါကျတော့လေဟိုတစ်ဖက်ကမရှိမဆန်မတရားလုပ်တဲ့အတွက်ကြောင့်ဟိုပြန်လုပ်ကြရင်လည်းအမကောင်ကြတာဟုတ်သူကတတိနဲ့ထိုးတော့ကိုကပါထားရတဲ့သဘောဖြစ်သွားတာအဲအဲ့လိုဆိုတော့အခါကျတော့ဒါဒီလိုဖြစ်သွားပြီဆိုတော့ဒါရာဇဝတ်မှုဖြစ်တဲ့တကြောင်ဒီတရားဥပဒေနဲ့ရောပဲဆက်သွားဒီလေလို့ကျွန်တော်တို့ကဒီမှာ comment ပေးကြတာပေါ့နော
်2019ခုနှစ်စက်တင်ဘာလ1ရက်နေ့မှာလုံခြုံရေးတပ်ဖွဲ့ကနယ်မြေရှင်းလင်းစဉ်မှာအကြမ်းဖက်သမား200လောက်ဟာဒုတ်သားလက်နက်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်တနက်ဖောက်တားမြစ်ခဲ့ပြီးအကြမ်းဖက်သမား10ယောက်ကိုဖမ်းဆီးခဲ့ကြောင်းသူတို့ကိုရဲစခန်းကိုလွှဲပြောင်းအံ့နံဖို့စီစဉ်ခဲ့ပေမဲ့အကြမ်းဖက်တိုက်ခိုက်တာတွေဇက်တိုက်ဖြစ်ပွားခဲ့ပြီးရဲစခန်းကိုလွှဲပြောင်းဖို့အခြေအနေမပေးတာကြောင့်တုတ်တန်ကိုခေါ်ယူတပ်ဖြတ်ဖို့ဆုံးဖြတ်ခဲ့တာကိုတွေ့ရှိရကြောင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လောလောဆယ်မှာတော့2019ခုနှစ်ဩဂုတ်လမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့ကရှင်းလင်းခဲ့တဲ့နောက်မွတ်စလင်6သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတက်ဖြတ်တဲ့အခြေအနေဖြစ်တယ်လို့အမေရိကန်ဆိုရကဖော်ပြပြောဆိုခဲ့တယ်လို့ကုလသမဂ္ဂကလည်းလူမျိုးပြုတ်ရှင်းလင်းတုတ်တင်တဲ့အခြေအနေကိုရောက်နေတယ်လို့ဆိုနိုင်ကြောင်းပြောဆိုထားပါတယ်။